Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်မတ်လ25ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9မီတာ1925 30နဲ့ line meter 190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဆရာနာသိမှုကိုစန့်ကျင်ဆန္ဒပြပွဲတွေဒီနေ့နိုင်ငံတော်ဝန်မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်နေနေမှုတွေကြောင့်တောင်ကြီးမြို့မှာတော့တိုက်စုံတာတွေရှိခဲ့ပါတယ
်အခုလောလောဆယ်တော့နေရောက်ပေါ့နော်နေရောက်ထိသွားတယ်တယောက်ကတော့ headshot ပေါ့နော်တယောက်ကတော့ဟိုဟာပြန်ချီပေါက်ပြီးမှဟိုဟာဖြစ်သွားတယ်အခုလောလောဆယ်တော့အဲ့ဒီသူအနောက်မြို့ပတ်လမ်းထက်မှာပြင်သွားပြင့်နေတာပေါ့နော်နည်းနည်းအကျန်းဖက်နေတဲ့အဖက်တွေမှာအနောက်မြို့ပတ်လမ်း
တောင်ကြီးမြို့ကတူဖြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဖန်ခံရတဲ့သတင်းတော့တွေကိုဒီနေ့ရုံးထုတ်ခဲ့လို့နောက်ထပ်ထပ်ဖန်တာတွေလည်းရှိတဲ့အကြောင်းတခါကချင်းပြည်နယ်က KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအခြေအနေပါဝင်ရွှေတရီကန်ဒေသကလာတဲ့စိတ်ကြွဆေးပြားသန်း20ထိုင်းနိုင်ငံမှာဒီနေ့ဖမ်းမိတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြာတော်ရင်းနေ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအနှံ့မြို့တွေမှာမနေ့ပုဒ်ခုနေ့ရောကအတန်တိတ်သပိတ်ဆင်နွှဲခဲ့ကြပြီမဲ့ဒီနေ့တော့လက်မပေါ်ထွက်ချီတဲ့ဆန္ဒပြတာတွေကိုပြန်လှုပ်လာကြပါတယ်။ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူးပဲခူးတဝဲပြင်ဦးလွင်ကတာဆတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့သပိတ်တွေအာယုံဦးသပိတ်တွေအပြင်စိုက်ကဲသပိတ်တွေပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့ကအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားနေသူဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေစိုက်ကယ်နဲ့စီတန်းလှည့်လည်ဆန္ဒပြသူတွေဖြစ်ပါတယ်။အလားတူလမ်းလျှောက်ချီတဲ့ဆန္ဒပြကြသူတွေလည်းအများအပြားရှိပါတယ်။တောင်ကြီးမြို့ကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့အမျိုးသား၂ယောက်တနက်ထံရနဲ့တေဆုံးပါတယ်။မိုးညင်းမြို့နယ်မှာလည်းတယောက်တည်းဆုံးတယ်လို့မျက်မြင်တွေကပြောပါတယ်ဖအံမှာလည်းမန္တပိုင်းစန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လို့၃ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်မော်လမြိုင်မှာတော့လူ၂၀ကျော်ဖမ်းဆီးခံရပါတယ်ဒါအပြင်စကိုင်းတိုင်းခင်ဦးမြို့မှာလည်း၃ယောက်တနက်ဒဏ်ရာရခဲ့ပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရပါတယ်မင်းညားကလည်းကျောက်ဘရောင်းမြို့မှာဒီစစ်တပ်ကပြစ်ခတ်လို့အသက်၂၃နှစ်အရွယ်မျိုးသားတယောက်တည်းဆုံးပါတယ်စစ်တပ်ကနေရောညပါပြစ်ခတ်ဖြိုခွင်းလို့တေဆုံဒဏ်ရာရတွေရှိနေပေမဲ့မြို့တော်များများမှာဒီပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်တာတွေအချိန်မပြတ်ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်ဆရာနာရှင်ကိုစန့်ကျင်ဆန္ဒပြသူတွေဟာမိုးမလင်းငင်တွေကလက်မတွေပေါ်မှာပြန်ပြီးတော့ရောက်လာခဲ့ပါတယ်။လှိုင်အင်းစိန်မရန်ကုန်တန်လျင်တောက်ဥကလာတာမွေစတဲ့မြို့နယ်တွေမှာအာယုံဦးတပိတ်တွေကိုနေရာအနှံ့ဆင်နွှဲခဲ့ကြပြီးတော့မြောက်တကုံတာကီတာနဲ့တင်ကန်းကျွန်းမြို့နယ်တွေမှာလမ်းလျှောက်ချီတက်ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တင်ကန်းကျွန်းသူဝနမှာ၃ယောက်ထက်မနည်းဒဏ်ရာရရှိထားပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။တင်ကန်းကျွန်းလမ်းမပေါ်ကအတားအဆီးလုထားတဲ့တာယာတွေမိလောင်နေတာကိုလည်းတွေ့ရပါတယ်။ရန်ကုန်မြို့ရဲမြို့နယ်တော်တော်များများမှာလမ်းပေါ်ထွက်ချီတက်ကြတဲ့လမ်းလျှောက်သပိတ်တွေအပြင်လူမဲ့သပိတ်၊ဆေးရနာရှင်စန်းကျင်ကျောင်းစာသားချိတ်ဆွဲထားတဲ့မိုးပြပူပေါင်းသပိတ်တွေနဲ့ဆန္ဒပြမှုပုံစံမျိုးစုံကိုလှုပ်ခဲကြပါတယ်။စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့လိုက်ပါတယ်။မြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC တို့ရဲ့လုပ်ငန်းကဏ္ဍတော်တော်များများကိုစစ်တပ်ကထိန်းချုပ်ထားပြီးတော့စီးပွားရေးအကျိုးအမြတ်အထူးအခွင့်အရေးတွေကိုခံစားနေတယ်လို့တန်ခတ်လိုက်တဲ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးကထုတ်ပြန်ပါတယ်။ကုန်သွယ်ရေး၊သဘာဝအရေးမြင့်ဒုဖော်ရေး၊အဖျော်ယမကစစ်လိမ့်နဲ့လူသုံးကုန်ပစ္စည်းလုပ်ငန်းတွေအပါအဝင်မြန်မာစီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့လုပ်ငန်းကြီးတွေကလဝကြီးအုပ်ထားတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာပြည်သူတွေနဲ့အမေရိကန်အစိုးရကရပ်တည်နေပြီးတော့ဒီမိုကရေစီနည်းလမ်းကျရွေးကောက်ထားတဲ့အရသာအစိုးရလက်ကိုအာဏာပြန်အပ်ပါလို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံညွှန်ကြားရေးမှူးအန်ဒရီယာကက်ခီကပြောပါတယ်။စစ်အစိုးရဝင်ငွေရဖို့အဓိကဝင်ငွေရှာပေးနေတဲ့ဒီလုပ်ငန်းကြီးနှစ်ခုကိုပြစ်မှတ်ထားပြီးဗဏ္ဍာရေးဌာနကအရေးယူတန်ခတ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်။အရသာအစိုးရကိုစစ်ကောင်းဆောင်တွေဖယ်ချပြီးအာဏာသိမ်းခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်အမေရိကန်ကတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်မှုတွေကိုလုပ်နေတာပါ Mala Nasani and Irungabe, Yamalanga Yeta Pue, Yetu Dawene, Tudia Bide, Winji Dawen Utadu, Tudia Bojoji, Tanline, Sissing Ye, a two aquem who Tudia Bojoji, Ansu of Ye, Jango Muga Sanabia the Rego, Piacant Nain Ninet, Dama Conesa Cone, Mandaliga Sanabia the Rego, Piacant Nain Ninet, Dama Donsa Donovo, American Soyaga, a Yeu Janka Kevare, Yamalanga Anna Debugo, Dombian and Nine, American Soyaga. A year you don't can I move to American Tamara Joe Biden got Tamara make Tobian Tarawa, that out. Yama Suya, Ningaza, Ian Panda appear American Bahuba Matare, Dollar Tip Billion go a toad when Lolumia on Tincho Tadalo, Pujo Muji me on Layeta, on Giso, the me can read them one day, throw by sign a long and we bought Mala Sovangabe, Janka, a year you gave away. American Siwa Kudan Tanagale, Yamanango Bogo, Dimbo Muri, Tincho Kevari. မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုအပြစ်တင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးတန်တမန်တော့အန်ဒရူးစ်ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနောက်ထပ်တစ်နှစ်လုပ်ပိုင်ခွင့်တက်တန်တိုးပေးခဲ့တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအခြေအနေကိုလေးဆယ်ခုနှစ်ကြိမ်နဲ့လေးဆယ်ကိုးကြိမ်မြောက်လူ့ခွင့်ရေးကောင်စီအစည်းအဝေးတွေမှာမစ္စ လသမဂ္ဂအဖွဲ့အစည်းတွေကိုတင်သွင်းပြီးတော့လိုအပ်တဲ့အရေးယူဆောင်ရွက်ချက်ဆုံးဖြတ်ချက်နဲ့အကြံပြုချက်တွေပေးဖို့လဲလူ့ခွင့်ရေးကောင်စီကနေ့တုန်းကဆုံးဖြတ်အကြံပြုခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်ခဲ့တဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်စိုးရိမ်ကြောင်းကိုအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ကန့်ကွက်သူမရှိဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ The military has increased its brutal repression and must be held to account. They must stop the use of force and allow the population to exercise their rights.
စစ်တပ်ကတိုးမြှင့်လုပ်နေတဲ့ရက်ဆက်တဲ့ဖိနှိပ်မှုတွေအတွက်အရေးယူရမှာဖြစ်တယ်။ပြည်သူတွေအပေါ်အင်အားသုံးနှိမ်နင်းနေတာတွေကိုရပ်ပြီးတော့ပြည်သူတွေရဲ့အခွင့်အရေးကိုလေးစားရမှာဖြစ်တယ်လို့ပေါ်တူဂီနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောကြားသွားတာပါ။မြန်မာနိုင်ငံကြားရေးဒုတိယဝန်ကြီးဦးကျော်မျိုးထွက်ကတော့မြန်မာအစိုးရကို ICC မှာတရားစွဲဖို့တင်ပြချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပါတယ
် We strongly reject any measure which could lead Myanmar to international judicial system and any judgment that could erode the ongoing domestic judicial
ICC နိုင်ငံကရာဇဝတ်တရားရုံးကိုတင်ပြတာမျိုးမြန်မာနိုင်ငံရဲ့တရားစီရင်လုပ်ငန်းတွေကိုထိခိုက်နိုင်တဲ့လုပ်ရအလုံးကိုလက်မခံနိုင်ဘူးလို့အစည်းအဝေးကိုဒုဝန်ကြီးဦးကျော်မျိုးထွက်က online ကနေတက်ရောက်တုံ့ပြန်ခဲ့တာဖြစ်ပါတယ်လူ့ခွင့်ရေးကောင်စီရဲ့48ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်လ22ရက်နေ့ကနေပြီးတော့ဇူလိုင်လ9ရက်နေ့အထိဂျနီဗာမှာကျင်းပသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်စစ်သားမှရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာမိဘတင့်ခဲ့သူတွေကိုအကူအညီပေးရေးအတွက်ကုလသမဂ္ဂကအရေးပေါ်ရမငွေ14တန်း3ဆွဲခွင့်ပြုလိုက်ပါတယ်။မိဘကြောင့်လူပေါင်း4000ကျော်လောက်အိုးအိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီနေ့လနေ့ကအကြီးအကျယ်မိဘတင့်ခဲ့သူတွေကတချို့ကတော့ယာယီအိမ်တွေကိုပြန်ပြီးတော့စောင့်နေကြရပါတယ်။ကိုကြီးကလေးရဲ့အဖွဲတွေပေးတဲ့ဒါပေါ်လင်စားတွေဝါတွေတုံးပြီးတော့ယာယီအိမ်တွေကိုစောင့်နေကြရတာပါ။နေလောင်မှုအတွင်း15ရောက်သေဆုံးတယ်လို့ကုလသမဂ္ဂကပြောပါရယ်။340လောက်လည်းပျောက်ဆုံးနေဆဲဖြစ်ပါရယ်။နေလောင်ခဲ့တဲ့နေရာတွေမှာနေစရာအိမ်တွေသာမကဆေးကန်းတွေ၊ကျောင်းတွေ၊ဈေးဆိုင်တွေအလုံးပျက်စီးသွားတဲ့အတွက်အခြေခံစောင့်အောင်အလုံးပြန်လည်တည်ဆောက်ဖို့လာပေါင်းများစွာအချိန်ကြာနိုင်တယ်လို့ရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ IOM ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ခံကပြောပါရယ်ရှင်။
အတန်းညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190ကီလိုဟတ်တင်905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စက်တာရီနေ့ညပိုင်း VOA American အတန်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးရဲ့နောက်ဆုံးထိရောက်မှုရာဂိုင်းနှုန်းကိုကုမ္ပဏီကအနည်းငယ်လျှော့ပြီးပြောင်းလဲထုတ်ပြန်ပေးလိုက်ပါတယ်။နှစ်ချိန်ထိုးရတဲ့ဒီ AstraZeneca နဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်တဲ့ဒီကာကွယ်ဆေးဟာအရင်က89ရာဂိုင်းနှုန်းထိရောက်တယ်လို့ထုတ်ပြန်ထားခဲ့ရကနေအခုနောက်ဆုံးလေ့လာချက်အရ86ရာဂိုင်းနှုန်းသာထိရောက်တယ်လို့မနေ့ကပြောင်းလဲထုတ်ပြန်လိုက်ပါတယ်။အမေရိကန်ကလူပေါင်း3000ကိုနောက်ဆုံးဆင့်ကာကွယ်ဆေးထိုးစက်သက်ရာကနေအခုလိုတည်အောင်မှုအနည်းငယ်ရော့ကျသွားတာကိုတွေ့လိုက်ရတာကတနင်္လာနေ့တုန်းကပဲ89ရာခိုင်နှုန်းထိရောက်ကြောင်းဒီဗြိတိန်နဲ့ဆွီဒင်အခြေစိုက်ဆေးကုမ္ပဏီကထုတ်ပြန်အပြီးလေးမှာဖြစ်လာတာပါဒါပေမဲ့အရင်တနင်္လာနေ့ထုတ်ပြန်ချက်အပြီးလေးမှာပဲအမေရိကန်ဆိုရာရဲ့အဓိကဆေးဝါးစောင့်ကြည့်ရေးအေဂျင်စီကဒီ AstraZeneca ကုမ္ပဏီထုတ်ပြန်ချက်ထဲမှာ တွေ့ရှိချက်အဟောင်းကိုပြန်သုံးထားနိုင်တယ်လို့ထောက်ပြခဲ့တာကြောင့်တန်တရားတွေစဖြစ်လာခဲ့ပါတယ်အခုလိုအချိန်မှာဟောင်ကောင်မှာလည်းတခြားကုမ္ပဏီ Pfizer နဲ့ BioNTech တို့ကာကွယ်ဆေးကိုမထိုးဖို့မနေ့ကရက်ဆိုင်လိုက်ပါတယ်ဒီဆေးကိုတရုတ်ဆေးကုမ္ပဏီ Fosun Pharma ကဖြန့်ဖြူးပေးခဲ့ရမှာဆေးပလင်းဖုံးမလုံတာနဲ့ကွဲတာတွေတွေ့ခဲ့ရပြီးအခုလိုဆိုင်းငံ့လိုက်တာပါခင်ဗျAmerican သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတဖြစ်လာပြီးပထမဆုံးသတင်းစာရှင်းလင်းပွဲဒီနေ့လုပ်ဖို့ရှိနေကမြန်မာနိုင်ငံအကြောင်းလဲအမေးခံရနိုင်ပါတယ်ဇန်နဝါရီလမှာသမ္မတတာဝန်စာယူခဲ့တဲ့ဘိုင်ဒန်ရဲ့အိမ်ပြည်တော်အရှိတ်အခံမှာလုပ်မဲ့ဒီသတင်းစာရှင်းလင်းပွဲဟာဆယ်စုနှစ်လေးခုအတွင်းနောက်ကျဆုံးလုပ်တဲ့သမ္မတသတင်းစာရှင်းလင်းပွဲလည်းဖြစ်ပါတယ်ဘိုင်ဒန်အနေနဲ့သမ္မတဖြစ်လာခဲ့ပြီးတောက်လျှောက်သူ့ရဲ့ပြောခွင့်ရနယ်ပဲနေ့စဉ်သတင်းစာရှင်းလင်းပွဲတွေကိုလွှဲထားခဲ့ပြီးအခုသတင်းတော့တွေမိတာကိုဖြေမှာကတော့အမေရိကန်ပြည်သူတွေအတွက်သတင်းစကားပွားရေးအခွင့်အလမ်းပါလို့ပြောခွင့်ရဂျမ်ဆာကီကဆိုပါတယ်။ပြောခွင့်ရဆာကီကဆက်ပြီးသမ္မတဘိုင်ဒန်အနေနဲ့သူပြောချင်တာတွေသတင်းစကားပွားချင်တာတွေနောက်ဆုံးဖြစ်နေတာတွေအတွက်ဖြည့်ဆည်းပေးနိုင်တာတွေကိုစဉ်းစားထားပြီးလွတ်လပ်တဲ့သတင်းမီဒီယာနဲ့တွေ့ဆုံခွင့်အတွက်စောင့်စားနေပြီလို့ထင်မြင်မိကြောင်းပြောခဲ့ပါတယ်။ဒီပွဲမှာသမ္မတဘိုင်ဒန်မေးခံရနိုင်တဲ့ပြည်တွင်းသတင်းတွေနဲ့ဂျော်ဂျီယာနဲ့ကိုလိုရာဒိုပြည်နယ်တွေမှာမကြာခင်ကဖြစ်ခဲ့တဲ့လူများပြားပြစ်ဒဏ်မှုအမေရိကန်မက္ကဆီကိုနယ်စပ်ကအခြေအနေနဲ့ကိုဗစ်ကပ္ပကပ်ရောဂါအပေါ်တုံ့ပြန်ဆောင်ရွက်မှုတွေလည်းပါဝင်နိုင်ပါတယ်။နိုင်ငံတကာသတင်းပတ်မှာတော့အီရန်နျူကလ িয়ার သဘောတူချက်ကိုပြန်သက်သွင်းမှုမကြာခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းထုံးစမ်းသပ်မှုမြန်မာနိုင်ငံကအခြေအနေနဲ့အမေရိကန်နဲ့တရုတ်ရုရှားတို့နဲ့ဆက်ဆံရေးတွေကြောင့်အမေခံရဖို့ရှိနိုင်ပါတယ်။မြောက်ကိုရီးယားအနေနဲ့တာတူအဝေးထိန်းမစ်ဆိုင်းထုံးစမ်းသပ်မှုမျိုးဒီမနက်လှုပ်ဆောင်ခဲ့တဲ့အပေါ်အမေရိကန်ဘက်ကလည်းကြေညာချက်ထုတ်ဝေဖန်သတိပေးလိုက်ပါတယ်။အခုမြောက်ကိုရီးယားစံသက်ပြက္ခတ်မှုကအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်လာပြီးပထမဆုံးဖြစ်ကတရုတ်နဲ့တင်းမာခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ဒေတာရင်းခီးစဉ်အပီလီမှလည်းဖြစ်လာတာပါ။အခုမြောက်ကိုရီးယားပြစ်လိုက်တဲ့ဒီမဆိုင်ဒုံးနှစ်ခုဟာဂျပန်ရေပိုင်နဲ့အပြင်ဘက်ကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကဆိုလိုက်ပါတယ်။ကျောင်းကိုရီးယားကာကွယ်ရေးဝန်ကြီးဌာနကလည်းဒီမဆိုင်ဒုံးနှလုံးကိုမြောက်ကိုရီးယားရဲ့တောင်ဟမ်ယောင်ဂျီနယ်ကနေပြစ်လွတ်ခဲ့တာဖြစ်ပြီးအကွာဝေးမိုင်280နီးပါးနဲ့အမြင့်မိုင်38မိုင်ကျော်အမြင့်ထိရောက်ခဲ့တယ်လို့ဆိုပါတယ်။ American ရဲ့ Indo-Pacific စစ်ဌာနချုပ်ကပြောခွင့်ရဗိုလ်ကြီး Mike Kafka ကဒီမစ်ဆိုင်းပြစ်လွတ်မှုကိုသိရှိထားပြီးစောင့်ကြည့်နေတဲ့ဒါကအိန္ဒိယတွင်တဲ့နိုင်ငံတကာတိုင်ဝမ်ပေါ်မြောက်ကိုရီးယားရဲ့တရားမဝင်လက်နက်ချင်းချောက်မှုကြီးကိုမိမောင်းထုတ်ပြလိုက်တာပါလို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်မဟာမိတ်တွေလုံခြုံရေးအတွက်လည်းအမေရိကန်ဘက်ကအကာအကွယ်ပေးဖို့တန်ဖိန်ထံကတော့ခိုင်ခိုင်မြဲမြဲအပြည့်အဝကိုဆက်ရှိနေပါတယ်လို့ဒီကြေညာချက်ထဲမှာထည့်သွင်းသတိပေးခဲ့ပါတယ်ခင်ဗျ။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါကကမ္ဘာအိုလံပစ်ပွဲလက်ထကမ်းပဲကျန်တော့တယ်လို့ဆိုလိုက်ပါတယ်။အိုလံပစ်မိရှုတိုင်းလှည့်ပွဲစတင်ပြီးမှအခုလိုပြောလိုက်တာပါ။ဝန်ကြီးချုပ်ဆူဂါကကိုဗစ်ကြောင့်ရွှေ့ဆိုင်းလာခဲ့ရတဲ့ဒီတိုကျို2020အိုလံပစ်ပွဲမိရှုတိုင်းစလှည့်တာကိုကြိုဆိုလိုက်ပြီးအခုလိုမကြခင်လက်တွေ့ဖြစ်လာတော့မှာကပြည်သူတွေအတွက်ဝမ်းသာစရာထစ်ထုံးမှုကြီးပါလို့ဒီနေ့အပတရပြောလိုက်ပါတယ်။
ဝန်ကြီးစကားစတုစရစေကရီတွေပါ
ဒီနေ့စတင်လိုက်တဲ့မိရှုတိုင်းဆက်လက်ပွဲကြောင့်ပြည်သူတွေအနေနဲ့အိုလံပစ်ပွဲနဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေလက်တကန်းလူမှာပဲရှိတော့တယ်လို့ခန်းစားချက်ဖြစ်စေနိုင်ပြီးကြီးမားတဲ့အခွင့်အလမ်းကြီးပွင့်သွားပါပြီ။ဒီအချိန်ဟုန်ဒေတာတိုင်းမှာဆက်မြင်မလာဖို့ကိုလည်းမျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒီနေ့စတင်လိုက်တဲ့121ရက်ကြာမဲ့ဒီအိုလံပစ်မိရှုတိုင်းဂျပန်တဝမ်းလှက်လေပွဲကြီးကိုနောက်ဆုံးတိုကျိုမြို့တော်မှာဇူလိုင်21ရက်အကြီးအကျယ်ကျင်းပဖို့ပြင်ထားတဲ့အိုလံပစ်ဖွင့်ပွဲအခမ်းအနားကြီးနဲ့လှလှပပဆုံးသက်ဖို့ရှိထားပါတယ်။ဒီအိုလံပစ်ပွဲစီစဉ်သူတွေဘက်ကတော့ဂျပန်ပြည်သူတွေအနေနဲ့အားပေးထောက်ခံမှုတွေမြင်မလာဖို့မျှော်လင့်နေချိန်မှာအခုချိန်ထိရထားတဲ့လူထုစစ်တမ်းတွေရတော့အများစု80ရာခိုင်နှုန်းကဒီပွဲကိုမကြိုဆိုကြကြပဲဖက်ရွှေပေးဖို့ဒါမှမဟုတ်လုံးဝဖျက်သိမ်းလိုက်ဖို့ပြောထားပါတယ်ခင်ဗျ Direct from Washington The Voice of
America The VOA နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ချင်ကြပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်လိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲသတင်းတွေကိုပြောပြကြမှာတယ်ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ကနှီးမျိုးစုံနဲ့ဆက်လက်ပြုလုပ်နေကြတဲ့အချိန်တည်းမှာပဲအကြမ်းဖက်ဖြုတ်ခွဲမှုတွေလည်းဇက်တိုက်ရှိနေတာကြောင့်နေစဉ်နှီးပါအသက်ဆုံးရှုံးမှုတွေဖြစ်နေပါတယ်။မြန်မာနိုင်ငံတော်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွဲခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီကနေ့မတ်လ25ရက်နေ့မှာမြန်မာနိုင်ငံတဝန်းဆန္ဒဖော်ထုတ်မှုတွေဖြစ်ပေါ်ခဲ့ပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးသူတွေရှိခဲ့တယ်လို့ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာတော့ဆန္ဒပြသပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးခဲ့တယ်လို့တောင်ကြီးမြို့ကတဦးကပြောပါတယ
်။အခုလောလောဆယ်ကတော့၄ယောက်ပေါ့နော်၄ယောက်ထိသွားတယ်တယောက်ကတော့ဟန်ရှော့ပေါ့နော်တယောက်ကတော့ဟိုဟာကြီးပေါက်ပြီးမှဟိုဟာဖြစ်သွားတယ်လိုလိုတဲ့တော့အဲ့ဒီသူအနောက်မြို့ပတ်လမ်းဘက်မှာပြင်သွားပြင့်နေတာပေါ့နော်။နည်းနည်းအကျန်းဖက်နေတဲ့ဘက်တွေမှာအနောက်မြို့ပတ်လမ်းဘက်တွေမှာအာတယောက်ကတော့ဒီဆုံးသွားတယ်။နောက်တယောက်ကတော့ confirm တော့မဖြစ်သေးဘူး။ဒါပေမဲ့ဟိုအချိန်မကောင်းဘူး။ဟာသူကကြီးပေါက်သွားတယ်ဆိုတော့လေအချိန်ကြီးတော့မကောင်းအဲ့ဒီဟာတော့ဟို confirm တော့မဖြစ်သေးဘူး။တယောက်ကတော့ confirm ။ဒါနဲ့ကတိုင်းငယ်တပိတ်ရောချုပ်ဝင်ပြီးတော့တောက်လျှောက်သူတို့အဲ့မှာကန္တာမြို့မှာဘက်တွေပြစ်တယ်အဲ့ဒီဘက်တွေဝင်ပြီးတော့အောက်အဲ့ဒီတုံးလန်းတုံးတွေရောက်နေတယ်အဲ့လိုမျိုးတွေပေါ့နော်သူတို့အနောက်ဘက်တောက်လျှောက်နောက်မြို့ဘက်လမ်းတောက်လျှောက်ပြီးတော့ဝင်နေတာပေါ့
မနေ့မှလ24ရက်နေ့ညနေပိုင်းမှာစကိုင်းတန်းရွှေဘိုခရိုင်ခင်ဦးမြို့မှာရက်ွက်ကင်းဆောင်နေသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားပြီးမြို့ကန်တွေကပြန်တောင်းဆိုတဲ့အတွက်ပြန်လွတ်ပေးခဲ့ပေမဲ့ဒီကနေ့မနေ့ပိုင်းမှာတော့ခင်ဦးမြို့ပေါ်မှာပြစ်ခတ်တာတွေလုပ်လို့ဒဏ်ရာရတာတွေရှိခဲ့ပြီးမြို့ကန်တွေကနိစ္စရရွာတွေစီမှာထွက်ပြေးခိုလုံနေရတယ်လို့ခင်ဦးမြို့ကန်တဦးကပြောပါတယ
်ခင်ဗျာဟိုကသုံးဦးရှိတယ်ဒါပေမဲ့ဟိုဒါတည်ပြီးနိုင်မော့အင်းဒီကြဒီထွက်ပြေးလာတဲ့လူတွေကတော့တော့မြို့ထဲမှာထက်ထိခိုက်နေရမှုတွေရှိနေတယ်အဲသူကတော့၅ဦးရှိလို့ပြောရဲဒါပေမဲ့တော့ဒီဒီကြိုက်အဲလက်ကိုတန်ရတဲ့သူကတော့စေကူတမှုခံနေတယ်ခုံချောင်းထဲမှာရေဘုကူတာကြီးခံနေတယ်ဒီမှာသူကဟိုဒါရောက်ခွင့်ပြုမှုတွေဖြစ်နေကြအဲ့လိုတော့ခွင့်ခံလိုက်ရတာကြည့်ကြတယ်ကံရပြလူလက်ပြလူနေပါဆိုင်ရတယ်လို့ပေါ့အဲ့လိုကတော့ဆန်းဆန်းနိုင်ရတယ်ဟုတ်ကဲ့မိုးကတော့မြို့ပေါ်နေရှောင်ပြီးဘေးနားရွာကြီးကိုတော့ခိုးလုံနေရပြီပေါ့
ဒါအပြင်မော်လမြိုင်မြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုပြစ်ခတ်ဖြိုခွင်းတာကြောင့်ဒဏ်ရာရသူတွေရှိခဲ့ပြီးလူ20တဲ့မနေ့ဖမ်းဆီးခံခဲ့ရတယ်လို့မော်လမြိုင်မြို့ကတူကလည်းပြောပါတယ
်မနေ့ကပြစ်ကြတော့ကျောင်းသားလေးတွေကဟိုလူမှုရန်ရပ်ွက်ဆိုတော့ပြည်တယ်ဈေးနောက်ပိုင်းမှာလေအဲ့ဒီဘက်ကိုပြေးဝင်ကြတော့အဲ့ဒီမှာသူတို့လိုက်ခံတော့နော်အခုတိတရာဆိုရင်16ရောက်တော့ပါသွားတယ်ပြောတယ်16ရောက်တော့ပါသွားတယ်ပါသွားတဲ့ခါကျတော့ကျန်တာလဲကျန်တာလဲအဲ့ဒီရပ်ကွက်မှာပြင်းပြီးတော့ဆိုင်ကင်နဲ့အုပ်စုကသူတို့တခြားနေရာနေဌာနပြန်ပြရည်ပေါ်လေးပြန်ခေါ်ထုတ်တော့ရဲတွေပြန်ခေါ်ထုတ်တော့အခုတော့အဲ့ဒီမှာပြင်းပြီးနေတဲ့ကလေးတော့လို့ပါပြီလမ်းမကြီးမှာတော့9နဲ့6နဲ့တော့လမ်းပိတ်ထားတယ်ဒီခါဒီဘက်ကဒီဆုံးတော့မရှိဘူးဒီဆုံးမရှိမနေ့ကဆိုရင်3ယောက်ထိတယ်ပေါ့နော်တယောက်ကစီစင်းနေသေးတယ်နောက်2ယောက်လား3ယောက်ဆိုတာဒီကစားပါကြီးရှိတယ်ပေါ့နော
်ကချင်းပြည်နယ်မုံညင်းမြို့မှာလည်းဆန္ဒဖော်ထုတ်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်တဦးတေဆုံးပြီး3ဦးတည်းမနေ့ဒဏ်ရာရခဲ့တယ်လို့မုံညင်းဒေသခံတွေကပြောပါတယ်မန္တလေးမြို့မှာလည်းလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်မနေ့ညကစစ်ကြောတက်လူငယ်တဦးတေဆုံးခဲ့ပါတယ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်တာတွေကြောင့်တေဆုံးသူ300နီးပါးရှိလာပြီးဖမ်းဆီးခံရသူကလည်း2000ကျော်ရှိနေတာပါမနေ့မှလ24ရက်နေ့မှာတော့ဖမ်းဆီးထိန်းသိမ်းထားသူ900ဝန်းကျင်လောက်ကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကိုဇော်ဝင်းလိုင်းဖော်ပြထားတာဖြစ်ပါတယ်အခုတစ်ခါတော့ဖမ်းခံရတဲ့သတင်းတောက်ဒီတရားရုံးထုတ်တာနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်ရန်ကုန်ကဒီဆန္ဒပြပွဲမှာသတင်းရယူရင်ဖမ်းဆီးခံခဲ့ရတဲ့သတင်းတောက်တချို့ဒီကနေ့ထောင်တွင်းယာယီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့သလိုနေသတင်းတော့တချို့လည်းဒီနေ့မှာထပ်မံပြီးတော့ဖန်စီခံခဲ့ရပါတယ်အပြည့်စုံကိုတော့ VOE သတင်းတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆေးရနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်တဲ့ရန်ကုန်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုတွေနဲ့ပတ်သက်ပြီးသတင်းရယူရင်းနဲ့သတင်းနောက်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းနောက်6ဦးထဲမှာမနေ့တုန်းကတော့ AP သတင်းဌာနကဦးသိန်းစောလွတ်မြောက်ခဲ့ပါတယ်ကျန်တဲ့9ယောက်ကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပုံမှန်905ကာကြီးဆိုပြီးတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲထားပါတယ်ဒီကနေ့မတ်လ25ရက်နေ့မှာတော့ဖမ်းဆီးခံသတင်းသမားတွေကမြမနောင်းသတင်းတော့မက်ကေစင်နှွေးကိုထောင်တွင်းယာယီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့တရားလွတ်တော်ရှင်နေဒေါ်နီလာခိုင်က VOA ကိုပြောပြပါဗျာ။
ဒါဒီနေ့ကသူအမှုတေညွန်ကြတဲ့ပေါ့နော်သူရှင်တောင်းရလေးဒီမှာဒီနေ့မတွေ့ရသေးတဲ့အတွက်အဲ့ဒါလေးတွေ့ပြီးဒီမှာတောင်းတယ်အပြီးတွေ့တယ်ဒီနေ့ဒီမှာအမှုသူရှင်လေးလေးဖြစ်တယ်ပေါ့နော်ဒီလိုလောက်ဆောင်ချက်ကတော့အတော့ပဲရှင်အဲယနေ့ကတင်ချင်းလာတယ်ရှိရနေကျချင်းလာတယ်ရှင်ပုံမှန်တော့ငါ cash card ကြီးနေပဲပေါ့နော်ဒီသတင်းရယူရင်းနဲ့ဒီ လုံခေါ်တယ်အဲဒါကြောင့်မလို့ငါငါတာဒီနဲ့ဆွဲရဲဆိုပြီးတော့ဒီလူလူကနေပေါ့နော်တိုင်းစာမှာရေးထားတော့ဒီမှာလက်ရှိဖြစ်ချက်အရာသိရတယ်တကယ်တမဒီရာဦးဒီရာဦးနေတော့ကျွန်တော်တို့သိတာမှာပေါ့
မြန်မာနိုင်ငံသတင်းတော့မက်ကီစင်နှွေးလိုပဲဒီကနေ့မှာအလွတ်တန်းသတင်းတော့ဦးစိုးရာဇာထွန်းကိုရုံထုတ်ခဲ့ပါတယ်သူ့ကိုတော့လာမယ့်ဧပြီလ၈ရက်နေ့မှာထပ်ပြီးတော့ရုံထုတ်သွားဖို့ရှိပါတယ်သူ့ကိုလည်းမက်ကီစင်နှွေးလိုပဲပုံမှန်905ကကြီးနဲ့တရားစွဲထားပါတယ်ကမာရွတ်မြို့မှာရဲစခန်းကဒူးရဲမှုမျိုးဦးကနေတရားလိုလုပ်ပြီးတော့ဦးသိန်းစော်အပါအဝင် 7 Day သတင်းဌာနကသတင်းတော့ဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတော့ဦးဟိန်ပြေစော်အလွတ်တန်းသတင်းတော့ဦးပညာဦး MPA သတင်းဌာနကဦးရဲမျိုးခန့်တို့ကိုရုံထုတ်ခဲ့တာမှာတော့ဦးသိန်းစော်တယောက်ကိုပဲအမှုကနေပိတ်သိမ်းပေးခဲ့ပြီးတော့ကြံတဲ့သတင်းတော့တွေကိုမူလအတိုင်းတရားဆက်ပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်သူတို့လိုပဲတခြားပြည်နယ်နဲ့တိုင်းနယ်ဖြစ်တဲ့နေပြည်တော်ပသိမ်ဘိတ်ပြည်ပဲခူးတို့မှာလည်းဖမ်းဆီးခံထားရတဲ့သတင်းသမားတွေရှိသလိုအလွတ်တန်းဓာတ်ပုံသတင်းတော့အပါအဝင်တခြားသတင်းတော့တချို့အယ်ဒီတာချုပ်နဲ့သတင်းတိုက်တွဲဖက်တီထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ဒီကနေ့မနက်လင်းအားကြီးတဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေဆိုင်ကမ်ဘောဇာတိုင်းသတင်းဌာနတာဝန်ခံအယ်ဒီတာနဲ့တဲ့င်းနောက်ပါဝင်လေးဦးကိုစရုပ်ချုပ်ရေးကောင်စီရဲ့လက်နက်ကင်ဖွဲ့တွေဖြစ်တဲ့စစ်တပ်နဲ့ရဲလုံခြုံရေးတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ကမ်ဘောဇာတိုင်းသတင်းဌာနရဲ့တာဝန်ခံအယ်ဒီတာချုပ်က VOA ကိုပြောပြပါတယ်ဖမ်းဆီးခံထားရတဲ့သူတွေကဟိုပုံးမြို့ကရုံးခွဲမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ခံအယ်ဒီတာနန်းနန်းတိုင်းတဲ့င်းနောက်နန်းဝင်းကြီးထဝေသူဦးတေအောင်ကျော်နဲ့နေမအဆောင်ဖြစ်တဲ့ဆိုင်းစီသူတို့ဖြစ်ပါတယ်သူတို့ကိုတောင်ကြီးတောင်လေးလုံးအကျဉ်းထောင်မှာဖမ်းဆီးစစ်ဆေးနေပြီးတော့အခုချိန်ထိမိသားစုဝင်နေနဲ့တွေ့ခွင့်မရသေးဘူးလို့အယ်ဒီတာချုပ်ကပြောပြပါတယ
်ဆက်ပြပါဆိုရင်ဒီဆိုင်းစီသူနဲ့ဆက်ပြတဲ့ဒေသနာတော်မျိုးတော့ဆိုရင်သူတို့ကဖမ်းဆီးခံရတော့မရှိသေးဘူးဒါပေမဲ့နောက်ငါကကြည့်လို့ခေါဝေးတော့အဲ့ဒီနဲ့ပုံမှန်တွေတက်ပြီးအမှုဖွင့်ခံရတယ်ဒါနဲ့ပေးချောင်တွေတော့လုံးယောက်နေတာပေါ့နော်ကျွန်တော်တို့ဒီဆန်းချောင်ပဲကျွန်တော်တို့ဒီတောင်ကြီးပေါ့နော်ဒီကျွန်တော်ကမောဇာတိုင်းကြတော့ထူကြတာကအမှုဖွင့်လာတာမှလည်းမကြောက်ကျွန်တော်လည်းဒါတရားရုံးနဲ့အများအားနေနေကြည့်ဝမ်းထုတ်တာပြည်သားအမှုဖွင့်လာပါ냐လို့လို့ရှိရပြည်သားပါ냐အခုချိန်ကြီးဘာမှမကြားခဲ့ရအောင်ကြောင်းဆိုပြီးတော့မှပထမတစ်ခေါက်အဲ့ဒီတိုင်းကိုဝင်ရှာတယ်အဲ့ဒီမှာမတွေ့ဘူးအဲ့မှာငင်းသွားတယ်ကအခုမင်းညာကျတော့ပေါင်းနိုင်ဆိုပြီးမှလည်းတစ်ခေါက်ဝင်ပြောရတော့မဟုတ်တော့ဟာအခက်ခဲကတော့ဟာလုံးဝလုံးဝခက်ခဲပဲအဲဆိုင်မှာဆိုရင်ဆက်နှစ်ခုလောက်ဆက်ခုကျော်တော့အနည်းဆုံးဆက်ခုလောက်ရှိရတာတရင်းရဲ့ဌာနကြီးရအကုန်လုံးကနေပြည်တော်လုံးဝကြီးလို့မရတော့ဘူးသူ့ကိုဖမ်းမလဲစောင့်ကြည့်နေရတဲ့အနေထားဖြစ်နေတာပဲဟာကုလိုတော့တယ်ကိုကျွန်တော်ကဒါချောင်းနေရတဲ့အနေထားမျိုးပါပဲဟာ
လက်တလောသတင်းနောက်တွေသတင်းရယူတာမှာအနေရဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတာကိုသူကပြောပြသွားတာပါရှမ်းပြည်နယ်တွင်ကတခြားသတင်းဌာနကသတင်းသမားတွေလည်းအမှုဖွင့်ခံထားရတာအပြင်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကမ်ဘောဇာတိုင်းသတင်းဌာနအယ်ဒီတာချုပ်ကပြောပါတယ်တကယ်လို့သတင်းသမားတွေဟာပုံမှ905ကကြီးနဲ့အပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ဒီပုံမှကအာမခံရနိုင်တဲ့ပုံမှမျိုးတော့မဟုတ်ပါဘူးဒါပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်လက်ရှိမှာတော့အကျဉ်းကျခံထားရတဲ့ဖမ်းဆီးခံသတင်းတော့ကတရားစင်ကျော်ရှိနေပါတယ်။ဒီတဲကမှတချို့သတင်းသမားတွေကိုဘယ်နေရာကိုပို့ထားတယ်ဆိုတာမသိရသလိုဘယ်လိုပုံမှန်တွေနဲ့အမှုဖွင့်ထားတယ်ဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကရှမ်းပြည်နယ်တောင်ကြီးမြို့မှာနိုင်ငံခြားသားအလွတ်တန်းသတင်းတော့ပိုလန်နိုင်ငံသားတဦးသတင်းရယူတဲ့အချိန်မှာလည်းဖမ်းဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကတပ်မတော်ကနေအာဏာရယူခဲ့ပြီးတဲ့နောက်မှာအခုချိန်ထိသတင်းမီဒီယာဌာနအသီးသီးကနေသတင်းတော့အယောက်50နီးပါးဟာသတင်းရယူနေတဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဆယ်ဦးထက်မနည်းကလည်းပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်
။မဆုမုံပြောပြသွားတာပါ။အခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကချင်ပြည်နယ်ပမော်မြို့နယ်တော့ဖုံးရံမြို့နယ်ခွဲဘက်မှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တပ်တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်တပ်ပြောခွင့်ရသူတွေကအတည်ပြုပြောကြပါတယ်။ဒီအချိန်နေပြည်စုံကတော့ VOA သတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။နိုင်ငံတော်အာဏာကိုထိန်းသိမ်းထားတဲ့မြန်မာစစ်တပ်နဲ့မြောက်ပိုင်းဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တွေနဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။ပမော်မြို့နယ်ဒေါ်ဖုံးရံမြို့နယ်ခွဲမှာရှိတဲ့မြန်မာစစ်တပ်ရဲ့အလောပွန်တပ်စခန်းကိုကချင်လွတ်လပ်ရေးအဖွဲ့ GNA တပ်ဖွဲ့ကနေတိုက်ခိုက်ခဲ့တယ်လို့သတ်မှတ်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်။ဒီကတော့မနေ့ကညကဒေါ်ဖုံးရံဘက်မှာတော့စခန်း၃ခုလောက်ကိုလာပြီးခတ်တာရှိတယ်။အဲဒီမှာအလောပွန်စခန်းပေါ့အလောပွန်စခန်းကတော့ဒီလိုဆိုကျွန်တော်တို့ဟိုအဆက်အသွယ်ပြတ်နေတယ် ကျန်တဲ့ပကန်းရတော့ပုံမှန်အတိုင်းပါပဲကျန်ဆုတ်သွားတယ်အာလောဘပကန်းကတော့အဆက်အသွယ်ပြတ်နေတယ်တစ်ဖက်တိုက်ကြိုက်ကိုချိန်နေလဲကျွန်တော်မသိရသေးဘူ
းအလောဘစကန်းပါဝင်တမတော်စကန်းတုံးခုကို KIA ဘက်ကဝင်ရောက်တိုက်ကြိုက်ခဲ့ကြောင်းကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
အိုအလောဘတဲ့ဘဖြစ်တာမှန်ပါတယ်မနေ့ကမလ24ပေါ့နော်ညနေ9နာရီခွဲချိန်ကနေဒီအလောဘဘမတတ်မတော်ဒီရှိတဲ့တပ်ခန့်ဖြစ်ပါတယ်အမှတ်တဲ့ဘရှိပါတယ်ခေကနေတဲ့ဘဖြစ်ပါတယ်ဒီမနေ့၄နာရီအထိတဲ့ဘဖြစ်တာရှိပါလား
ဒီမနေ့ဖက်အလောဘစခန်းသိမ်းတိုက်ပွဲမှာထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့သူ့ဘူမူကြီးနော်ဘူးကဆိုပါတယ်ညချင်းနဘမောလမ်းမပေါ်မှာရှိတဲ့အလောဘွန်နဲ့မိုင်ဘောရှန်ထုံစစ်တပ်စခန်းတွေကို KIA ကနေမနေ့ညနေပိုင်းကနေစပြီးသိုးစစ်ဆင်လာသလိုဒီနေ့မလ25ရက်မနေ့ပိုင်းမှာအလောဘွန်ဘေမတပ်စခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယမ်းနဲ့စစ်တုပ်ပန်းလက်ချုပ်ဖမ်းဆီးရမိတယ်လို့ KIA ရှေ့တန်းသတင်းမှာဖော်ပြထားပေမဲ့အတိအပြုချက်မရသေးပါဘူးပြီးခဲ့တဲ့ရက်တွေကလည်းဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့ KIA တိုက်ရင်3နယ်မြေကိုမြန်မာစစ်တပ်ကနေသိုးစစ်ဆင်လာလို့အခုလိုပြန်လည်တိုက်ခိုက်တာလို့လည်းသူ့ဘူမူကြီးနော်ဘူးကဆိုပါတယ
်ဒီမလ22ရက်နေ့မှာတော့ကျော်တို့ခန်းပေါ့နော်ဖလက်ဘက်ကိုမြမတတ်မတော်ပေါ့စမကနဲ့လင်းနေချင်းလင်းနေငယ်နဲ့တညလုံးပြစ်ခတ်တဲ့တပ်ပွဲတစ်ခုသူတို့ပြစ်တာပေါ့ကျွန်တော်တို့အုံပြန်တာတော့မရှိဘူးနောက်23ရက်နေ့မှာတော့စတုံးပေါ့ဒီကျွန်တော်တို့ကတက်ချင်းသုံးဌာနချုပ်ပေါ့အဲ့ဘက်မှာဒီတပ်မတော်ဘက်ကလင်းနေချင်းနဲ့ပြစ်ပြစ်မှကျွန်တော်တို့ကတက်ချမ်းပြန်မှကြတာတွေလည်းရှိပါတယ်ပြည်သူလူထုတွေစစ်ချုံနေတဲ့စခန်းကလည်းသူတို့ပြစ်ချတာတွေရှိပါတယ်ဟိုဒီပြည်သက်ခန်းကိုသူတို့ကလင်းနေချင်းကခြေစာနှစ်ခုတောင်မှအကြမ်းမပေါက်ခွဲတဲ့အနေထားတွေဖြစ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်မှုမှာတရုတ်နယ်စပ်ခေါင်ရှောင်စစ်ရှောင်စခန်းနဲ့တရုတ်ပြည်ဘက်ချမ်းကိုလက်နက်ကြီးကြားရောက်ခဲ့တယ်လို့လည်းဆိုပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်ခါနဲ့မန်ပါအော်လော်ကြီးရွာလေးကျမ်းမှာဒီနေ့မနေ့တမ်းပလောင်တပ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးသားကျော်ကပြောပါတယ
်ဒီမနေ့ကရှိနိုင်ခုပါကျွန်တော်တရလီနမ်ကမ်ယူနီတဲ့ပန်ခါယွာကနေကျွန်တော်ခုပဲမန်ပါဘဲကိုဥပွားတဲ့အချိန်အမှနမ်ပေါ်မှာဒီတပ်နဲ့တွေ့တော့ဒီမှုတွေကဒါဒီစီကတော့ကျွန်တော်ဆက်တဲ့မြရသေးဘူ
းမြမတမတော်ပါဝင်မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့တွေကနေအပြည့်အစည်အချိန်ညာထားတာရှိပေမဲ့လည်းတိုက်ပွဲတွေကတော့မရတတ်နိုင်သေးပါဘူးဖေဝါရီလ၃ရက်နေ့မှာမြမတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံဖွန်းစန့်ကျင်တဲ့ဗိမာန်မှုနဲ့ကြုံနေရသလိုတဖက်မှာလဲကချင်လွတ်လပ်ရေးဖွဲ့ KIA တမ်းမလောင်သက်ဖွဲ့ TNL ကရင်မျိုးရစီယုံ KIU လောက်ခံသက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
ဖီရီသတင်းတော်နိုင်ခွင့်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲဖေးကြပါတယ်ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေလာတဲ့မွေးစေးဝါးတွေကိုချမ်းရိုင်ပြည်နယ်နဲ့ပထုံထာနီပြည်နယ်တွေမှာဖမ်းမိခဲ့ပြီးဒီအပိုင်းအတွင်းမှာပဲစိတ်ကြွဆေးရွာတန်း20လောက်ဖမ်းမိခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းချီဆိုင်သတင်းတော့မယိမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေပထုံထာနီပြည်နယ်အတွင်းကိုကုန်တင်ကားတွေနဲ့စိတ်ကြွဆေးတွေတဲဆောင်လာပြီးဂိုဒေါင်တစ်ခုအတွင်းမှာတိုးဝက်ထားရာထိုင်းရဲတပ်ဖွဲ့ကမလ23ရက်နေ့မှာစိတ်ကြွဆေးပြား၈တန်းကိုရှာဖွေဖမ်းဆီးခဲ့ပြီးမူရစေဝါးတွေနဲ့အတူမူရစေဝါးရောင်းဝယ်သူ9ဦးကိုလည်းဖမ်းဆီးလိုက်ပါတယ်။အခုဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား၈တန်းဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေဝင်ရောက်လာတဲ့မူရစေဝါးတွေဖြစ်ပြီးမူရစေဝါးမှုနဲ့ထွက်ပြေးတိမ်းရှောင်နေသူတရုတ်နယ်ဘွားတဦးဖြစ်တဲ့နရိုင်ဆယ်လီရဲ့မူရခိုင်းဝင်တွေကတည်ယူလာတာဖြစ်တယ်ဆိုပြီးထိုင်းအမှတ်3ဒေသမူရနေနေရေးရဲမှုထွန်ချိုင်းချဝဝံကမလ24ရက်နေ့မှာသတင်းစာရှင်းလင်းခဲ့ပါတယ
်။ထောက်ကိုတောင်လည်းမကက်ကောင်းဒီเสื้อที่กระจายไปของส่วนหนึ่งก็น่าจะกระทุกกระจายแถวนี้แล้วก็ไปกระลงไปทางใต้ลงไปในพวกนี้ครับ
ဒီမူရခိုင်းဝင်တွေကိုဖမ်းမိနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကနောက်ရောက်ခံထောက်လန်းနေတာဟာနှစ်နဲ့ချီအချိန်ယူရပါတယ်။ချင်းရိုင်ပြည်နယ်ကနေပထုံထာလီပြည်နယ်ထဲမှာကုန်လောင်ယုံငှားပြီးစိတ်ကြွဈေးတွေကိုလောင်ထားပြီးနောက်တစ်ဆင့်အနေနဲ့ထိုင်းတောင်ပိုင်းပြည်နယ်တွေထိဆက်လက်ဖြန့်ဖြူးနေတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီအပိုင်းအတွင်းမှာပဲမူရခိုင်းဝင်တွေဟာမြန်မာနိုင်ငံနယ်စပ်ကနေလူကယ်ရီတွေနဲ့စိတ်ကြွဈေးတွေပို့ဆောင်နေရမှာအသက်14နှစ်နဲ့15နှစ်ကြားသာရှိသေးတဲ့လာဟူတိုင်းရင်သား6ဦးကိုလည်းအသုံးပြုခဲ့ကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေတည်လာတဲ့စိတ်ကြွဆေးပြားတွေနဲ့မူရစေဝါမျိုးစုံကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမူရနေနေတပ်ဖွဲ့ဝင်တွေနဲ့ထိုင်းနယ်ခြားသောတပ်တွေကပိတ်ဆို့ဖမ်းဆီးရာမှာစိတ်ကြွဆေးပြားတန်း20ကျော်နဲ့ ISO ခေါ်တဲ့မူရစေဝါကီလိုတထောင်မူရစေဝါမှုနဲ့အလိုရှိနေတဲ့တရားခဏ26ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရနာပိုင်းတွေကသတင်းထုတ်ပြန်သွားပါတယ်စုစုပေါင်းမူရစေဝါတွေရဲ့ကာလတန်ဖိုးကတော့ထိုင်းဘက်ငွေတန်ပေါင်း 3,000 ကျော်လောက်တန်ဖိုးရှိတယ်ဆိုပြီးခန့်မှန်းကြပါတယ်ကိုဗစ်ကရောဂါကာလမှာအသွားအလာတွေကန့်သက်ထိန်းချုပ်ထားပေမဲ့မူရစေဝါမှောင်ခိုသူတွေကတော့လမ်းကြောင်းအသစ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံအပါအဝင်အာရှနဲ့အရှေ့တောင်အာရှဒေသတွေမှာမူရစေဝါမှောင်ခိုမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးဒီထဲမှာမီတာဖက်တမင်စိတ်ကြွဆေးမှောင်ခိုမှုက67ဘီလီယံထိရှိခဲ့တယ်လို့လဲ UNODC ကခန့်မှန်းထားပါတယ်။ရွှေတရီကန်ဒေတာမှာမူရစေဝါတွေအများအပြားဖန်ဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကန်ယောဂထိန်းချုပ်ရေးအာယုံစိုက်နေတဲ့မူရစေမှောင်ခိုခိုင်းတွေကအခွင့်အောင်းယူနေတဲ့လက္ခဏာတရားဖြစ်ကြောင်းကိုလဲ UNODC ကမကြသေးခင်တုန်းကပဲသတိပေးထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
ပြည်ကနေခြားသောရင်းနေညပိုင်းအစည်းအဝေးတွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှပထမဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။တချုပ်ကြီးမင်းအောင်လှိုင်ရဲ့ဆရာနာသိမှုကိုမင်းစိုးမင်းညစ်ကြီးစိုးမှုဖြစ်သတ်မှတ်ပြီးတော့ပြည်သူပြည်သားတွေစန့်ကျင်နေပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဆရာနာသိမှုအတွက်တက်ချုပ်ကောင်ဦးတန်းရွှေတို့အုပ်စုပြဋ္ဌာန်းထားတဲ့အခြေခံဥပဒေအခန်း7ကိုအလွဲသုံးစားလုပ်သူဟာတက်ချုပ်မင်းအောင်လှိုင်ဖြစ်ပါတယ်။ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမ္မတဟာအရေးပေါ်အခြေအနေကိုကြီးညာနိုင်တယ်။တစ်ချိန်တည်းမှာပဲတင့်တော်တဲ့ပုဂ္ဂိုလ်လက်ထက်အာဏာအနှင်းနိုင်တယ်လို့ဆိုပါတယ်။မင်းစည်းရင်ကိစ္စဟာပြည်သူအသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ပြုတဲ့အရေးပေါ်အခြေအနေမဟုတ်ပါဘူး။လက်နက်နဲ့အကြမ်းဖက်ပြီးအာဏာသိမ်းတာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါ။ဒါကြောင့်ပြည်သူစံတန်းနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရကိုကလိန်စစ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းအောင်လှိုင်ကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါ။စစ်အာဏာရှင်စန့်ကျင်သူတွေကိုအကြမ်းဖက်တိုက်ခိုက်နှိမ်နင်းနေတဲ့တရင်ဓာတ်ပုံတွေတကဘာလုံးမှာနေ့စဉ်မြင်တွေ့နေရတာဟာမင်းစိုးမင်းညစ်စစ်အာဏာရှင်စနစ်ကိုတက်တေပြနေတာဖြစ်ပါတယ
်စစ်တပ်ဟာရန်သူကိုတိုက်ခိုက်ချေမှုမှုတီထောင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်တနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ဖျက်ဆီးဆုပ်ယုပ်မှုနဲ့ညီကုန်းချုပ်တာများပါတယ်ဆရာဝန်အင်ဂျင်နီယာဆရာမကုန်းတဲ့ပွဲစားအလူသမားလေသမားစတဲ့အရက်သားတွေဟာတိဆောက်သူတွေဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်တိဆောက်တဲ့အရက်သားကိုစစ်ကောင်းဆောင်ဘက်ကရန်သူလိုသဘောထားတာဟာဆုပ်ယုပ်ကြဆင်းမှုဖြစ်ပါတယ်။အမိနာခံမှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာခံတာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါတယ်။အမှားအမှန်အကောင်းအဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နှဲပါတယ်။ဒါကြောင့်တိုင်းပြည်မှာစင်ရဲချမ်းသာအကြီးအကျယ်ကွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ
။စစ်ဦးစီးချုပ်ဟာသူ့အမိန့်နာခံမဲ့အဖွဲ့အစည်းကိုသာလိုလားပါလေ။စစ်တပ်လက်အောက်ခံအဖွဲ့အစည်းအလုံးစစ်ဦးစီးချုပ်အမိန့်ကိုနာခံလိမ့်မယ်လို့ယူဆထားပါဗျ။ဒီတလေကိုအားကိုးပြီးပြည်သူကရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအပြောင်းအမြင်ကင်းမဲ့တဲ့အကြံစီပါ။စစ်အာဏာသိမ်းပြီးနောက်တနည်းအစိုးရအမှုတန်းတွေကအာဏာပီဇန်ရေးလှုပ်ရှားမှု CDM ကိုစတင်အကောင့်တွေဖော်တာဟာတတ်ချုပ်ကြီးတို့အဖွဲ့အတွဲစိန်ခေါ်မှုကြီးတစ်ခုပါပဲအမိတ်နာခံလိမ့်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာຫນွေဥတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ
်။အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ90ရာခိုင်နှုန်းက NLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအရင်နဲ့ဆန္ဒပြကန့်ကွက်ကြတာဟာတက်ချုပ်ကြီးအတွက်စိုးရင်စရာဖြစ်လာပါတယ်။အမိန့်နာခံမဲလို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရောက်မြန်မာတန်တမန်တဲမှာလဲ CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်ဒဏ္ဍာရဖြစ်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နက်နဲ့စစ်အာဏာသိမ်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မင်းစိုးမင်းညင်ဆန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့ပြားမှာပေါ်ထွက်လာတာဖြစ်ပါတယ်။လူဦးရေတရက်လုံးရဲ့ဆန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာအလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်။စစ်အာဏာရှင်ကိုမင်းစိုးမင်းညင်အဖြစ်ဆက်ဆုပ်ယွန်းရှာလာကြပြီဖြစ်ပါတယ
်။မင်းစိုးမင်းညင်ဆန့်ကျင်ရေးမှာမျိုးဆက်သစ်လူငယ်တွေအများဆုံးပါဝင်နေပါတယ်။စီအနာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါလူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေဟာစစ်အာဏာရှင်စန့်ကျင်ရေးမှာရွေချယ်ချင်းတူကြပါတယ်အသက်ဆုံးပြီးရေရှည်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ Generation Z ကိုကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကချီးကျူးဂုဏ်ပြုထားပါတယ်စစ်တပ်ကအကြမ်းဖက်လို့ဆန္ဒပြသူဦးရီရောဘာသွားတာမျိုးရှိပေမဲ့အရှိန်သေးသွားတာမျိုးတော့မတွေ့ရသေးပါဘူးအမှုတန်းတွေရဲ့ CDM လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမဲ့ social punishment လှုပ်ရှားမှုဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိုက်မလုပ်နိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျဉ်းခံရမှာဆိုရင်လို့ရကြီးအဖွဲ့ကိုရှောင်ချီလာကြပါတယ်ကျွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းစောက်ရှောင်ရေးအတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာ
။ဥောင်ခင်စီစဉ်တင်ဆက်တဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ပတ်စင်ဂျမားကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ဂျမားကြီးကဏ္ဍမှာတော့လူများထိခိုက်ဒဏ်ရာရမှုမှကတည်းအကြောင်းပြောပြထားပါတယ်ဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွင်းနေတာကြောင့်လူအများအသက်အန္တရာယ်ရှိတဲ့ဒဏ်ရာဒီကြုံလာရချိန်မှာဦးစားပေးအသက်ကယ်ရမယ့်လူနာခွဲခြားရေးထုတ်နိုင်ရေးကြီးနေပြီလို့ကျွမ်းရေးပေါ်ကျွမ်းကျင်သူတွေကဆိုပါတယ်ပြစ်ခံရတဲ့နေရာမှာအခုလိုအရေးကြီးအဆင့်လိုက်ကြိုတင်ခွဲခြားပေးထားနိုင်ဖို့ဘာတွေတည်ထားပြီးဘယ်လိုလှုပ်ဆောင်ပေးသင့်ပါလဲဒီအကြောင်းကိုတော့လက်ရှိရေးပေါ်လူနာတွေကိုမာရန်ကုသပေးနေတဲ့အမင်းဖော်လို့သူရေးပေါ်အထုကုဆရာဝန်ကြီးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคရေးပေါ်အထုကုဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်ပြစ်ခတ်နှိမ်နင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့လူနာတွေအတွေ့ပြည့်ခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လောက်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအစဉ်အဆက်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘလို့လူနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါဆက်ရှင်းပြခြင်းလဲဆရာကြီး
ဒီလိုမျိုးလူအများထိခိုက်ဒဏ်ရာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ triage လုပ်ရပါတယ် triage လုပ်တယ်ဆိုတာကတော့ triage ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်ဒဏ်ရာရနေတဲ့သူတွေအများကြီးမှာဘသူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့ဟာကိုရှာတာပါအဲ့တော့ဘယ်နေရာမှာလုပ်တာလဲဆိုတော့ဒီလူအများထိခိုက်ဒဏ်ရာရနေတဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feel ရမှာပေါ့နော်ဟိုလူတွေအများကြီးတကယ်တည်းမှာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူ triage လုပ်ရမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်တဲ့နေရာဒီထိခိုက်ဒဏ်ရာရတဲ့နေရာမှာပေါ့နော်စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
triage safe ဒီစိတ်ထဲမှာလောက်တာဖြစ်တဲ့အတွက်မှတ်သားဖို့လည်းလွယ်လွယ်ကူဖြစ်ရမယ်ရှုပ်ထွေးမှုတွေမရှိရဘူးပြီးတော့ကြတော့သွားတဲ့လုတ်တဲ့သူတွေဒီဆရာဝန်တွေသူနာပြုတွေဖြစ်เสียမလို့ပါဘူးပုံမှန်ယူဒနန်လူဆိုရင်လုံနိုင်တဲ့အဆင့်ဖြစ်ရပါမယ်ပြီးတော့ကျတော့ရှုပ်ထွေးတဲ့ကိရိယာတွေဘာမှပါဝင်ဖို့မလိုအပ်ပါဘူးဥပမာငချက်တွေပါတယ်မလိုဘူးသွေးပေါင်းကြီးတိုင်းတာမျိုးတွေမလိုဘူးဒီတိုင်းပုံမှန်လူတစ်ယောက်ကဒီထိခိုက်ဒဏ်ရာမှုအများကြီးရှိနေတဲ့အချိန်ထဲမှာကျွန်တော်ဒီဘလို့လူမျိုးကတော့အားဒါအရေးကြီးကုသမှုခံယူဖို့လိုအပ်တယ်ဆိုပြီးတော့ဟိုကျွန်တော်ရွေးထုတ်နိုင်ဖို့အတွက်ဒီကပြောချင်တာပါသူ့ရဲ့သဘောတရားအရ ထရစီဆိုတာသူကစကားတိုက်ချလိုက်တယ်လို့ပဲနော်စီဆိုတဲ့သူစကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးအဲ့တော့ထရစီလုပ်မယ်ဆိုရင်ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ပထမတစ်ဆင့်ကကြတော့သူ့ရဲ့လှုပ်ရှားနိုင်မှုကိုကြည့်တယ်အဲနံပါတ်2ကကြတော့ကျွန်တော် airway breathing circulation ဆိုတဲ့အရေးပေါ်အချိန်မှာအသုံးပြုတဲ့ A ကတော့ airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ဟာ B ကကြတော့အသက်ရှူမှုနဲ့ဆိုင်တဲ့ဟာ C ကကြတော့ circulation သူ့နှက်စနစ်နဲ့ဆိုင်တဲ့ဟာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီ triassic ကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီး now လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲဆရာ
triassic လုပ်မယ်ဆိုရင်အယောင်ကအလုံးပေါင်း၄ယောင်ရှိပါတယ်အဲ့အယောင်၄ယောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်အယောင်၄ယောင်မှာဆိုရင်ဘယ်သူတွေပါလဲဆိုတော့အနီးပါပါတယ်အဝါပါပါတယ်အစိမ့်ပါပါတယ်အမဲအောင်ပါပါတယ်နော်အဲ့တော့အဲ့မှာအနီယောင်ဆိုတာလုံးဝအရေးကြီးတဲ့လူနာကိုကျွန်တော်ကသတ်မှတ်ပါတယ်ချက်ချင်းကူတာမှုပေးဖို့လိုတဲ့လူနာကိုကျွန်တော်ကအနီယောင်အဖြစ်သတ်မှတ်ပါတယ်အရေးကြီးဆုံးလူနာပေါ့နော်ပြီးရင်အဝါယောင်ပေါ့နော်အဝါယောင်ကအရေးတော့ကြီးတယ်ဒါပေမဲ့အနီယောင်လောက်တော့အရေးမကြီးဘူးပေါ့နော်သူ့ကူတာမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစိမ့်ယောင်ပေါ့အစိမ့်ယောင်ကကျတော့တိတ်အရေးမကြီးဘူးပေါ့တော်တော်လေးဟိုစောင့်ဆိုင်နိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးတစ်ယောင်ကကျတော့အမဲယောင်ပေါ့နော်အမဲအောင်လူနာဆိုတာကတော့ကျွန်တော်တို့ကတေဆုံးလူနာအောင်ခေါ်တာပေါ့နော် dead body တေဆုံးလူနာကိုကျွန်တော်ကအမဲအောင်အဖြစ်သတ်မှတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်တဲ့လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလို့အယောင်တွေကအများဆုံးရှိလိမ့်ရှိလေဆိုတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တိတ်အရေးမကြီးတဲ့လူနာကရာဂိုင်းနှုန်း85နဲ့80ရာဂိုင်းနှုန်းတော့ရှိလိမ့်ရှိပါတယ်။အဲပြီးွားရင်အဝါယောင်ကတော့15ရာဂိုင်းနှုန်းနဲ့20ရာဂိုင်းနှုန်းကြာရှိတယ်။အဲအရန်အရေးကြီးရဆိုတဲ့အနီယောင်ပေါ့နော်9ရာဂိုင်းကျွန်တော်ရှိတယ်ဒါကပုံမှန်ပေါ့နော်အဲတေဆုံးရာဂိုင်းလုံးတွေလည်းရှိတော့အဲ့တော့တေဆုံးတဲ့သူနာကတော့ကျွန်တော်တို့ကဒီမှာဖယ်လိုက်မယ်ပေါ့နော်အဲအရေးကြီးတာတော့အနီရဲ့အဝါရဲ့အစိမ့်ရင
်ဟုတ်ကဲ့အဲ့တော့ဘယ်လိုမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်နီဝါစိမ့်သတ်မှတ်ပေးမလဲဆရာ
တိကြိုက်တန်ရနေတဲ့ feel ကိုရောက်သွားပြီပေါ့နော်ဒဏ်ရာရတဲ့သူတွေအကုန်လုံးကျွန်တော်ကစုစည်းဖို့လိုတယ်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးလိုက်ရှာရမယ်ကဲလမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးစုပေးပါပေါ့ဒီနေ့မှာလမ်းလျှောက်နိုင်တဲ့သူတွေအကုန်တဏှာကိုသွားတော့လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစင်စားပါနဲ့တော့အစိမ့်အောင်လို့ခေါ်တယ်ခိုင်ချိုင်ဘာဖြစ်လဲဆိုတော့အဲသူကတော့လက်မောင်းမှာကြီးထိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးထိထားတယ်ပေါ့နော်အဲသူမှသူရာဘာကြီးလည်းဖြစ်ရင်ဖြစ်မယ်အဲဒါမှမဟုတ်တကယ်ကြီးစင်လည်းဖြစ်မယ်ရှက်ထိတာလည်းဖြစ်မယ်တကယ်ထုတ်ချင်းပေါက်သွားလည်းဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ကသိတ်အများကြီးမစင်စားပါနဲ့ဒါဒီဆရာဝန်တူနာပြုတ်မပါဘဲနဲ့ညီလူအများအများဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ရင်ကျွန်တော်တို့ကအစိမ့်အောင်တတ်မှတ်လိုက်ပါတယ်အဲတချို့ကြောက်လည်းဘာဖြစ်လဲဆိုတော့လမ်းထဖို့အတန်အရန်ကိုခတ်ခဲနေတယ်အဲအဲ့လိုမျိုးဆိုရင်တော့လမ်းလျှောက်နိုင်လို့မတတ်မှန်းနဲ့ပေါ့နော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်တို့ကလမ်းမလျှောက်နိုင်တဲ့လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်တဲ့လူတွေကြံခဲ့မယ်အဲ့တော့လမ်းမလျှောက်နိုင်တဲ့လူတွေဆိုရင်ကျွန်တော်တို့ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်လို့အသက်ရှူလားမရှူလားသွားကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်တို့ကဘာလုပ်ရမလဲရှူအောင်လုပ်ပေးရမယ်ဘလို့လုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်တဲ့နီလန်ကိုလုပ်မယ်အသက်ရှူလမ်းကြောင်းဖွင့်တဲ့အနေနဲ့အောင်မေးကိုဆွဲမှပြီးတော့လုပ်ကြည့်မယ်အောင်မေးကိုဆွဲမှပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မေးကိုဆွဲမှကြည့်တယ်အဲ့ဒါတော့အသက်မရှူတော့ဘူးဆိုရင်တော့ကျွန်တော်တို့ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီတေဆုံးလူနာအဖြစ်သတ်မှတ်လိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းကိုဖွင့်လိုက်တယ်ဆွဲမလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်တို့ဒီအလွန်အရေးကြီးတဲ့အနီရောင်လူနာအဖြစ်ကျွန်တော်တို့သတ်မှတ်ပါမယ်
။ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကကျွန်တော်လမ်းမလျှောက်နိုင်ဘူးမြေမြေမှာလဲတယ်။သွားကြည့်တယ်။အသက်ရှူနိုင်ရင်အသက်ရှူနိုင်ရင်တော့ကျွန်တော်ဘာဆက်ကြည့်မလဲဆိုသူ့ရဲ့အသက်ရှူနှုန်းကိုကြည့်။အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့။တချို့တွေကအသက်10မိနစ်မှာရှူတဲ့အသက်ရှူနှုန်းက10ရာနေ29ပေါ့နော်။နော်အသက်ရှူနှုန်းကြီးမြန်နေတယ်ဒါမှမဟုတ်အသက်ရှူနှုန်းကြီးအရန်နေနေတယ်30အောက်ကျနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေရင်တော့သူ့ကိုလည်းအနီရောင်အဖြစ်သတ်မှတ်ပဲ။အဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာလို့ရှူနေတယ်အသက်ရှူနှုန်းကိုကြည့်တော့လေ30အောက်လည်းမရောက်ဘူး29အထက်လည်းမဖြစ်ဘူး30နဲ့29ကြားရှိတယ်အဲအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကဘာဆက်ကြည့်ရမလဲဆိုတော့သူ့ရဲ့သွေးခုန်နှုန်းကိုကြည့်မယ်နော်ဒီကျွန်တော်လေဘေးမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဘေးမှာစမ်းပြီးကြည့်လို့ရတယ်သွေးခုန်နှုန်းက10မိနစ်မှာ120အထက်ရောက်နေခဲ့ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းမှရှိတယ်နော်60ဖြစ်ရင်ဖြစ်မယ်80ဖြစ်ရင်ဖြစ်မယ်100ဖြစ်ရင်ဖြစ်မယ်အဲ့ဒါဆိုရင်တော့ဒီလူနာကိုကျွန်တော်တို့ကအဝါရောင်အဖြစ်တတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖဲချိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမဲရောင်နေစီးပေးရပဲဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်တတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှဆိုတော့ triad tag လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အယောင်ပါတဲ့ကတ်ကလေးတွေလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အိမ်ပေါ်မှာရေးပေးလိုက်တာပဲဖြစ်တစ်ခုခုပေါ့နော်အတမချက်တစ်ခုနဲ့လောရပါမယ်နောက်တစ်ခုက triad ရှင်နောက်ထူးခြားတဲ့တစ်ခုကတော့ dynamic လို့ခေါ်ပါတယ်အချိန်မရွေးပြောင်းလဲနိုင်ပါတယ်ခါကျရင်ကျွန်တော်တို့က triad အနီရောင်လို့တတ်မှတ်ထားတဲ့လူနာလူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံစိတ်ချတဲ့နေရာရောက်တဲ့အချိန်ကြီးလိုက်တဲ့အချိန်မှာဘာဖြစ်လို့သေဆုံးလူနာကြီးဖြစ်ရင်လည်းဖြစ်နေနိုင်ပါတယ်เนาะဘာမှမဟုတ်ဘူးတေချာကြီးလိုက်ကြည့်လိုက်တော့မှဟာဒီလူနာကနေအောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလည်းဖြစ်ရင်ဖြစ်နိုင်တာပဲအာဒါမှမဟုတ်အဝိုင်းအောင်ဖြစ်သွားတာလည်းဖြစ်နိုင်ရယ်เนาะဒါဒီအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘယ်သူမှအပြစ်တင်စရာမရှိပါဘူးအဲအဲ့လိုမျိုး triassive လောက်လာပြီးတော့လုံလုံစိတ်ချတဲ့နေရာပေါ့เนาะ casualty clearing post ကိုရောက်တဲ့အချိန်မှာတော့ဇာမွန်နေတူနာပြုတ်တွေကသူတို့မှန်သူတို့ဆက်ပြီးတော့ကုတာမှုတွေဖြတ်ပေးမယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပတ်စဉ်ချက်မာရီကဏ္ဍကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကျော်တော်ရင်းနေညာပိုင်းအတွက်နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းလောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မင်းတပ်မြို့နယ်လွတ်တော်ကိုယ်စားလှယ်အပါဝင်၈ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွဲ့ဖန်ဝရံထုတ်ထားပါတယ်။မွန်ပြည်နယ်ရင်းမြို့နယ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်၁၉ဦးဖမ်းဆီးခံရတယ်ဆိုတာနဲ့မွန်ညီညွတ်ရေးပါတီ MUP အနေနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်ဝေဖန်မှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြင်းနယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးအပါအဝင်လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဖမ်းဝရမ်းထုတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပုံမှန်905နဲ့အမှုဖွင့်ခံထားရသူတွေကတော့မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေလင်းအောင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟုံနိုင်တက်တော်ဦးစီးဌာနကတောအုပ်ကြီးဦးလောထန်ဒေါက်တာမေသူအောင်မင်းတပ်အရဖက်ဖွဲ့စည်းကဆလိုက်မန်အောင်နဲ့ကိုထိန်ခင်တို့ဖြစ်ပြီး၎င်းတို့ရဲ့တပ်ပုံတွေကိုမင်းတပ်မြို့လူစီကားရနေရာတွေမှာကတ်ထားကြပါတယ်အလားတူမတူပီမြို့နယ်မှာလည်းကျမရေးဝန်ထမ်းဒေါ်ကိုဒေါ်နဲ့ပညာရေးဝန်ထမ်းဦးခိုင်စာတို့ကိုမတ်လ24ရက်နေ့မှာပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်
စစ်အာဏာရှင်ကြဆုံရေးတပိတ်ဆင်နွှဲနေကြတဲ့မွန်ပြည်နယ်ရေးမြို့ပေါ်မှာမလ22ရက်နေ့ကတပိတ်စစ်ကြောင်းဖြိုခွင်းခံရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့လူငယ်19ဦးကိုမြို့နယ်တရားရုံးမှာချုပ်ရဲရမန်ယူလိုက်ပြီးကြံမျိုးထောင်ကိုချက်ချင်းပို့ဆောင်လိုက်ပါတယ်ဖမ်းဆီးခံရတဲ့ဇန္နပြလူငယ်မင်းကလေး10ဦးနဲ့ယောက်ျားလေး9ဦးတို့မှာအသက်18နှစ်မပြည့်တာလဲပါဝင်နေတယ်လို့မြို့ခံတွေကပြောပေမဲ့အလုံးကိုတော့ပုံမှန်905ကနဲ့မြို့နယ်တရားရုံးကတရားစွဲဆိုထားပါတယ်လူငယ်တွေဖမ်းခံရတဲ့နေ့ရေးမြွနဲ့တရားရုံးကိုစုယုံကြောက်ရှိလာတဲ့ချိန်မှာတော့မြို့ခံရှိနေသူတယောက်မှလည်းလိုက်ပါကူညီဆောင်ရွက်ပေးတာမရှိဘူးလို့ရေးမြွခံအမျိုးသားလွှတ်တော်မဟောင်းဦးမျိုးဝင်းရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ဒေသခံ300လောက်ပါဝင်တဲ့လူငယ်တွေရဲ့တပိတ်စစ်ကြောင်းကိုမလ22ရက်မနက်10နာရီခွဲလောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကတနက်6ချက်ထက်မနည်းပစ်ပေါက်ဖြိုခွင်းခဲ့ပါတယ်။
အနာသိန်းစစ်ကောင်စီကလက်နက်မဲ့ပြည်သူတွေကိုအင်အားအလွန်ကျွန်သုံးဖြိုခွင်းနေတာကိုအဆုံးသတ်ဖို့ Federal Democracy စနစ်ကိုအတိမတ်ပြိုလက်ခံပြီးသိမ်းထားတဲ့အာဏာကိုလူထုထံအမြန်ဆုံးပြန်လည်ဆွတ်လွတ်ဖို့နဲ့စစ်အာဏာရှင်စနစ်ကိုဆန့်ကျင်လို့ဖမ်းဆီးသွားတဲ့လူထုကိုချက်ချင်းပြန်လွတ်ပေးဖို့စတဲ့အချက်၃ချက်ကိုရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကိုမတ်လ21ရက်နေ့ကရခိုင်အမျိုးသမီးကွန်ရက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီဝန်လက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့တစဉ်လူမှုဖွံ့ဖြိုးရေးအဖွဲ့အပါအဝင်ရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကထုတ်ပြန်တောင်းဆိုလိုက်ကြပါအခုလိုကြေညာချက်ထုတ်ပြန်ရတာကတော့စစ်အာဏာသိမ်းမှုကိုဆန္ဒပြတဲ့အပေါ်ဖိနှိပ်မှုတွေများလာတဲ့အတွက်လူသားများအပေါ်ရာဇဝတ်မှုကျူးလွန်နေတာကိုပြောဖို့အချိန်တန်တဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့အမည်မဖော်လိုတဲ့အရက်ဖက်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်အလားတူရခိုင်ကျောင်းသားအဖွဲ့အစည်း17ဖွဲ့ကလည်းအာဏာရှင်ပြုတ်ကျရေးဆန္ဒပြနေသူတွေနဲ့တရားတဲ့ရှိနေတယ်လို့မတ်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ဖားကားမြို့နယ်ထဲမှာစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူ9ဦးကိုအာဏာသိမ်းကောင်စီရဲ့စစ်တပ်နဲ့ရဲတွေကမလ24ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်။မလ24ရက်နေ့ညနေချိန်မှာဖားကားမြို့လုံငင်းကြီးရွာငင်းချမ်းတာယာကြီးရွာက NLD ပါတီဝင်2ဦးဖြစ်တဲ့ကိုကျော်မျိုးဦးခေါ်ကိုမျိုးနဲ့ဦးမောင်သေးတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အယောက်50လောက်ကနေဖားကားပြူဟာကုန်းကိုဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူကိုမျိုးရဲ့ဇနီးဖြစ်သူတော်ခင်စန်းသိန်းကပြောပါတယ်။ပမော်မြို့မှာလဲမလ24ရက်နေ့မနက်ပိုင်းမှာမင်းအောင်လှိုင်အတူပါဖိတ်စာဝေတဲ့နီးပညာတက်ကလေးကျောင်းသား3ဦးမောင်ဆိုင်လင်းထက်ကျော်မောင်သိန်းငွေနဲ့မောင်နှံကြာတော်တို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်နှိုက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မြင့်မြင့်ဒေသခံတို့ကပြောပါရယ်
ရှမ်းပြည်မြောက်ပိုင်းမှာရှမ်းလက်နက်ကင်တပ်နှစ်တပ်ဖြစ်တဲ့ RCSS နဲ့ SSPP ကနေမြေစိုးမိုးရေးအပြိုင်မှုကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးကျဲလက်လူထုရာနဲ့ချီနေရာကနေစွန့်ခွာနေရပါတယ်။မတ်လ23နဲ့24ရက်နေ့ကနှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တီဘောမြို့နယ်နမခေါ်ကျေးရွာအုပ်စုဝင်နမခေါ်ရွာမကနေအိမ်နှလုံးလက်နက်ကြီးကြီးထိမှန်ပျက်စီးခဲ့ပါတယ်။အဲ့ဒီအုပ်စုဝင်ကဒေသခံရွာသား100ကျော်ဟာတီဘောမြို့အတွင်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်အတွင်းဖြစ်တဲ့တီဘောမြို့နယ်ကြောက်မဲမြို့နယ်နမ့်တူမြို့နယ်တွင်မှလည်း RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားဒီတစ်ပတ်အတွင်းတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်။တိုက်ပွဲကြောင့်23ရက်နေ့ကလည်းကြောက်မဲမြို့နယ်တော့ဆောင်ရွာသားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အလားတူနမ့်တူမြို့မှာလည်းတရက်ခံတဦးတိုက်ပွဲကြောင့်ဒဏ်ရာရရှိခဲ့ပါတယ်။
ခုတင်လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ညီညွတ်ရေးပါတီ MUP အနေနဲ့အာနာသိန်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်မွန်အတိုင်းဝိုင်းမှာဝေဖန်မှုတွေရှိနေသလိုနိုင်ငံရေးပြည်ထနာကိုဖြည့်ရှင်းနိုင်ဖို့ညှိနှိုင်းရေးလမ်းကိုတွားနေတယ်ဆိုပြီးသုံးသက်သူတွေလည်းရှိနေပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။မွန်ညီညွတ်ရေးပါတီ MUP ကနေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မွန်မျိုးသားညီညွတ်ရေးအစည်းပြေသလိုဖြစ်နေတယ်လို့ဝေဖန်မှုတွေမြင့်တက်လာပြီးစစ်အနာရှင်ကိုဆက်လက်ဆက်ကျင်တိုက်ပွဲဝင်သွားဖို့မွန်လူငယ်အချို့စုစည်းပြီးအခုမလဆာမိုင်းမှာပဲမွန်မျိုးသားကွန်ရက်တစ်ခုဖွဲ့စည်းလိုက်ပါတယ်။ဒီလိုမွန်မျိုးသားကွန်ရက်ဖွဲ့စည်းလိုက်တာဟာနိုင်ငံရေးပါတီအပြိုင်ဖွဲ့စည်းတာမဟုတ်ဘူးလို့ MNN Network ပြောခွေရမင်းစရာဦးကခုလိုပြောပါတယ
်။ MUP ကိုတိုက်ခိုက်ဖို့ MNN ကပေါ်လာတာလည်းမဟုတ်ဘူး။ MUP ဒီလိုရွေးချယ်သွားတဲ့အတွက်တဘာဝတဘာဝမတူတဲ့နိုင်ငံရေးမှာတော့အယူဆမတူကွဲပြားတဲ့အစုဖွဲ့တွေကအပြည့်မှာပြန်ခဲ့တယ်ဒီအပြည့်မှာပြန်နေတဲ့အစုဖွဲ့တွေက network ချိန်ပြီးတော့စုစည်းလို့လွှတ်တယ်ဒါမှတခြားတိုင်းအတိုင်းနဲ့သုံးဟောတခြားညီငယ်ချက်တူတဲ့ဖွဲ့စည်းတယ်နဲ့ယုံယုံကြည်ကြည်တစ်ဖက်နဲ့တစ်ဖက်ဆက်ဆံပြီးအလုံးလုံးလို့ရတဲ့အင်အားစုတစ်ခုလိုတယ်အင်အားစုတစ်ခုကိုဖွဲ့စည်းတာပဲဖြစ်တယ်
ဩစတြေးလျနိုင်ငံသားခံယူထားတဲ့88မျိုးဆက်မွန်ကျောင်းသားဟောင်းနိုင်ဝင်းနိုင်ကတော့သူတို့အနေနဲ့အနာသိန်းစစ်ကောင်စီမှာ MUP ပါဝင်နေတာကိုလက်ခံလို့မဖြစ်ပါဘူးလို့ခုလိုဆိုပါတယ
်ဒီစစ်တပ်ကနိုင်ငံရေးမှာပါဝင်တာကိုဒါလက်ခံလို့ဘလို့မှမဖြစ်နိုင်ပါဘူးအမျိုးသားအကျိုးစီးပွားပြည်သူအကျိုးစီးပွားကိုဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ပေါင်းသိရင်လည်းပေါင်းရမယ်ဆိုတဲ့တချို့အမြင်တွေလည်းရှိကြတာပေါ့နော်နာဆကမှာ MUP ကပါဝင်နေတယ်ဆိုတာကျွန်တော်ပုဂ္ဂိုလ်ရေးတယောက်အမြင်တွေကတော့ပါဝင်တာမဟုတ်ဘူး MUP ကနေပြီးတော့ကိုယ်စလဲလွတ်ပြီးတော့နာဆကကလုတ်နေတဲ့ဟာတွေမှာဝင်ရောက်လုတ်ကင်တယ်လို့ပဲကျွန်တော်မြင်တယ်
။အမေရိကန်နိုင်ငံကနိုင်ငံရေးတိုက်ပံပါရာရနဲ့ပါရဂူဘွဲရရှိခဲ့တဲ့ဒေါက်တာနိုင်ပညာမွန်ရဲ့သုံးသပ်ချက်ကတော့
ဒီသူတို့ရဲ့တီးချက်ကိုကြည့်ပြီးတော့ဒါကဒီကျွန်တော်တို့မွန်လူမျိုးတွေအားလုံးကဒီစစ်ကောင်စီဘက်ကိုယက်ပြီးနေသလားဆိုလဲအဲ့ဒါလည်းမဟုတ်ပါဘူးနော်။ကျွန်တော်တို့တိတိလောက်ကတော့သူတို့ရဲ့နိုင်ငံရေးလမ်းကြောင်းပေါ့နော်။အခုလက်ရှိပြဿနာကိုနိုင်ငံရေးပြဿနာလို့သူတို့မြင်တယ်ဒီနိုင်ငံရဲ့ပြဿနာကိုနိုင်ငံရဲ့ဖြေရှာဖို့ကဒီညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းပေါ့နော်ဒီထိုက်တိုက်ရင်ဆိုင်တဲ့လမ်းကြောင်းကိုသူတို့မလိုလားဘူးဒါညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကိုသူတို့ရွေးလိုက်တာပါဒီစစ်တပ်နဲ့ပေါင်းပြီးတော့ညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကိုဒီလမ်းကြောင်းအစ်တော့မဟုတ်ပါဘူးအရင်ကလည်း NLD ဆိုရကလည်းဒီလမ်းကြောင်းကိုတွားခဲ့တာပဲ
နောက်ဆက်ကနိုင်ငံတော်စစ်ကောင်စီအဖွဲ့ဝင်ဖြစ်မွန်ညီညွတ်ရေးပါတီဗဟိုလုံးမှုဆောင်ဒေါက်တာပညာအောင်မုန်းနဲ့မွန်ပြည်နယ်ပစကကောင်စီဝင်အဖြစ်ပါတီတွဲဘက်တွင်မှုတဲ့နိုင်ရဲသမားတို့တာဝန်ထမ်းဆောင်နေကြပါတယ်ရှင်
ဆက်ပြီးတော့ဒုက္ခသည်3300ကျော်ခိုးလုံနေတဲ့မြောက်ဦးမြို့နယ်တိမ်ညိုဒုက္ခသည်စခန်းမှာမကြသေးမီကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့တဲ့အတွက်နေအိမ်600ကျော်မီးထဲပါသွားပြီးလူပေါင်း2000ကျော်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်အာဏာပိုင်တွေဘက်ကတော့သူတို့ကိုနေရက်ပြန်ဖို့ပြောဆိုနေပေမဲ့မပြန်သေးနိုင်တဲ့အခြေအနေမှာရှိနေတာပါဒီအချိန်လေးကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။မြောက်ဦးမြို့နယ်တင်ညိုစိုက်ပဲဒုက္ခသည်စခန်းမိတ်လောက်တော်တွေအတွက်ဆုံးရှုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစခန်းပြန်ကျရေးကော်မတီဝန်တို့ကအခုလိုပြောပါတယ်
။ဒီစီကတော့အကုန်လုံးပါသွားတာပဲ။ဒါတော့အလုံးအကုန်လုံးကိုတော့ကျွန်တော်တို့ဒီကစီရင်ကတော့ဒီစီမိတ်လောက်မှုအဲ့ဒီခြေကမှနောက်တော့ကျွန်တော်ဒီကတော့မရှိဘူး။အင်းသား600နဲ့ပုံချောက်ပါသွားတယ်။နောက်ပြီးတော့တရားအသေးစားတွေရတဲ့လူကလည်းဥတော့ရှိတယ်။စိုးရင်ရတဲ့အနေထားမှာတော့မရှိဘူး။
အဲ့ဒီမိဟာမဲလာ18ရာနှစ်ညနေဘက်ကဖျောက်တဲ့မိထွန့်ရာကနေစတ်တောင်လောက်ကျွမ်းခဲ့တာဖြစ်ပြီးမိဘေးသံဒုက္ခသည်2000ကျော်ကိုအခုအခါတင်ညိုဘုံတော်ကြီးကျောက်အပါဝန်သာသနိကအဆောက်အဦ၄ခုမှယာယီနေရာရှာပယ်ထားပါတယ်။လာရှိအချိန်တွေမှာဒုက္ခသည်တွေဟာပုဂ္ဂလိကလူရှင်တွေရဲ့အကူအညီနဲ့ရပ်တည်နေပြီးအာဏာပိုင်တွေဘက်ကတော့အင်ပြန်ခိုက်နေပေမဲ့နေအိမ်ပြန်ဖို့စိုးရိမ်နေရတယ်လို့အမည်မဖော်လို့သူစခန်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒုက္ခကြီးစခန်းမှာဒုက္ခကြီးတဲ့ဆံတွေဒီတွေဆံတွေခါတွေကိုပုဂ္ဂလိကအဆင်တွေကလာပြီးတော့ပြင်ကြတာလူရဖက်ကဒုက္ခဘာမှမဆိုးသေးဘူးသူတို့ကဒုက္ခနေကိုပြန်ဖို့ဆိုတဲ့အတိုင်းပဲသူကပြန်ကြနေကြတယ်ဒီနေ့ကိုပြန်လို့ဆိုရင်တော့သူတို့စောင်းဝနေနေထိုင်တဲ့အိမ်တွေဒါတွေလိုလိုအပ်တယ်သူတို့နေထိုင်တဲ့အိမ်ကမိလောင်နေတယ်ဖြစ်တော့တယ်လက်ကတော့ဆိုရင်မိလောင်နေတယ်ဖြစ်တော့တယ်အဲ့ဒီတော့မှလေကြာအမှမရှိတာကိုသူတို့မန်ရှင်းလက်ပေးလို့တော့သူတို့ပြောမှတာရှိတယ်။ဒါပေမဲ့ဒီလိုကြကြမရှိရတော့ပြောရမှာကတော့ဖြစ်တယ်။လူတွေကတော့ပြောနေကြတာကတော့သူတို့နေရာကိုပြန်လို့ဆိုရင်သွားရနေရအဆောက်ခဲတယ်လို့စိတ်ထဲကျလာမဲ့အဆောက်ခဲတယ်ကိုစိုးလို့ကြောက်ရနေတာမျိုးတွေဖြစ်ရတယ်။
အခုမိတ်လို့သွားတဲ့တင်ညိုဒုက္ခသည်စခန်းမှာ2019ခုနှစ် AB လကစပြီးပေါပောင်ကွန်လကနဲ့ဘူရောမညိုစတဲ့ကြေးရွာပေါက်13ရွာကအင်ထောက်စုပေါက်685စုနဲ့လူပေါက်3000နီးပါးစိုက်ပေဒုက္ခသည်တွေအဖြစ်ခိုးလုံနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ AA တပ်ဖွဲ့တို့အကြား9နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါက်2000နီးပါးနေရပ်ဆင့်ခွာခဲ့ရပြီးအခုအခါတိုက်ပွဲမရှိတော့တဲ့အတွက်တချို့နေရပ်ကိုပြန်နေကြပြီဖြစ်ပေမဲ့အများစုကတော့အခုအချိန်ထိနေရပ်မပြန်နိုင်ပဲစိုက်ပေဒုက္ခသည်စခန်းတွေမှာရှိနေကြပါတယ်။
အခုဆက်ပြီးတရေအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးနဲ့လူပုတ်ကို6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါဗျ။မွန်ပြည်နယ်ရေးမြို့ပေါ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါဗျ
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တော်တော်ရှင်နေခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် VOE ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာမနက်ကအနံ့မြို့တွေမှာမနေ့ဗုဒ္ဓဟူးနေ့ကအတန်တိတ်တပိတ်ဆင်နွှဲခဲ့ကြပေမဲ့ဒီကနေ့မှာတော့နမ်မပေါ်ချီတက်ဆန္ဒပြတာတွေပြန်ပြီးတော့လှုပ်ခဲ့ကြပါတယ်။ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူပဲခူးတဝဲပြင်ဦးလွင်ကသာစတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့တပိတ်တွေအာယုံတပိတ်တွေအပြင်ဆိုင်ကယ်တပိတ်တွေလည်းလှုပ်ခဲ့ကြပါတယ်။တောင်ကြီးကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့အမျိုးသား2ဦးတနတ်ဒဏ်ရာနဲ့တည်ဆုံးခဲ့ပါတယ်။မိုးကြီးမြို့နယ်မှာလည်းတဦးတည်ဆုံးခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ဖန်ဘက်မှာတော့မနက်ပိုင်းမှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းလို့တဦးထပ်မနေထိုင်ရရခဲ့တယ်လို့မျက်မြင်တွေက VOE ကိုပြောပါတယ်။မော်လမြိုင်မှာတော့လူ20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဒါပြင်စကိုင်းတိုင်းခင်ဦးမြို့မှာလည်း3ဦးတနက်တန်းရရခဲ့ပြီးတော့10ဦးထပ်မနေဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တန်ငန်းကျော်မှာတန်ငန်းကျော်သူ့နာမှာ3ဦးထပ်မနေတဲ့အရာရှိထားပြီးတော့10ဦးထပ်မနေဖမ်းဆီးခံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်မြို့ရဲမြို့နယ်အတော်များများမှာလမ်းမောထွက်ချီတက်ဆန္ဒပြရတဲ့လမ်းလျှောက်သပိတ်တွေအပြင်လူမဲသပိတ်အစင်အာဏာရှင်စန့်ကျင်ကြောင်းစာသားတွေချိတ်ဆွဲထားတဲ့ဝိုးပြန်မှုပေါင်းသပိတ်တွေနဲ့ပုံစံမျိုးစုံနဲ့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုအမေရိကန်အစိုးရကအရေးယူတန်းခတ်ပိတ်ဆို့လိုက်ပါတယ်။မြန်မာစီးပွားရေးဥပိုင်လီမိတက် MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ရဲ့လုပ်ငန်းကဏ္ဍတော်တော်များများကိုစစ်တပ်ကထိန်းချုပ်ထားပြီးတော့စီးပွားရေးအကျိုးအမြတ်အထူးအခွင့်အရေးတွေခံစားနေတယ်လို့တန်းခတ်လိုက်တဲ့ဒီအမေရိကန်ဗဟိုဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယူကထုတ်ပြန်ပါတယ်။ကုန်သွယ်ရေးတဘာဝအရင်းမြစ်တူးဖော်ရေးအဖျော်ရမကစစ်လိမ့်နဲ့လူသုံးကုန်ပစ္စည်းတို့နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့လုပ်ငန်းကြီးတွေကလက်ဝကြီးအုပ်ထားတယ်လို့ထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာပြည်သူတွေရဲ့ဒေနဲ့အမေရိကန်အစိုးရကရက်တီတဲ့ရက်တီနေပြီးတော့ဒီမိုကရေစီနီးကျရွေးကောက်ထားတဲ့အရသာအစိုးရအာဏာပြန်အပ်ပါလို့အမေရိကန်ဗဟိုဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးကပြောပါဗျ။မနက်ကမှလူခွင့်ချိုးဖောက်မှုတွေကိုပြစ်ထင်ထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ကောင်စီကမနေ့ကချမှတ်လိုက်ပါဗျ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆူမွန်ဖြစ်ပြီးတော့ အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line meter 19.25 32 line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံပြီးတော့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from